င်းစိန်အစိုးရလက်ထက်နဲ့ဒေါအောင်ဆန်းစုကြည်ရဲ့ NND အစိုးရလက်ထက်ထဲမှာတမရယုံရဲ့ပြောရေးဆိုခွင့်ရှိသူအဖြစ်တာဝန်ယူခဲ့သူတမရယုံညွှန်ကြားရေးမှူးချုပ်ဟောင်းဦးစော်ဒေးဟာဒီကနေ့မေလ23ရက်မနက်ပိုင်းမှာရုတ်တရက်ကွယ်လွန်သွားပါတယ်အစိုးရနှစ်ဆက်မှာအရေးပါတဲ့ယာရုတာဝန်တွေကိုထမ်းဆောင်ခဲ့သူဦးစော်ဒေးကွယ်လွန်သွားတဲ့အကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းမတ်အင်ဂျင်နိုင်ပြောပြပေးပါရှင
်တမရယုံညွှန်ကြားရေးမှူးချုပ်ဟောင်းဦးစော်ဒေးဟာရုတ်တရက်နှလုံးအောင်လို့နေပြည်တော်ကဒင်းတထောင်ဆေးရုံကိုပို့ဆောင်ခဲ့ပေမဲ့အသက်မမီပဲဆုံးဖြတ်သွားခဲ့တယ်လို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ
်ဒီနေ့မနေ့ကျွန်တော်တို့ဖြစ်ဖြစ်ချင်းမှာတော့သတင်းကြားရတဲ့အချိန်မှာကိုဇော်ထီးရဲ့တပည့်တယောက်ကလမ်းပြီးတော့ဖုန်းနဲ့လမ်းပြီးပြောပါတယ်ဖုန်းနဲ့လမ်းပြောပြီးတော့သူတိုင်းနဲ့လိုက်သွားနေတဲ့အကြောင်းပြောတယ်ပြီးကျွန်တော်တငယ်ချင်းတယောက်လည်းလိုက်သွားပါတယ်လိုက်သွားပြီးတော့သူတို့ဆေးရုံပို့ဖို့လုပ်ကြတယ်ဖြစ်တဲ့အားတော့ကျွန်တော်တို့ဒါရင်ဘတ်အောင်လာပြီးတော့ချွေစည်းတွေပြန်လာတာပေါ့ချွေစည်းတွေပြန်လာတော့ဖုံးဆက်ခေါ်တာဖုံးဆက်ခေါ်ပြီးတော့ဒါကျွန်တော်တို့ဆေးရုံကြီးကိုပို့လိုက်တဲ့အချိန်မှာပဲဒီလမ်းမှာပဲကျွန်တော်တို့အသက်ဆုံးရှုံးသွားတယ်လို့ခံမှန်းတာပေါ့လေ
စစ်တဲ့အာနာသိမ့်ပြီးနောက်မှာတော့သူ့ကိုစစ်တပ်ဘက်ကခိတခဏထိမ့်သိမ်းထားခဲ့တာပါအမှုဆွဲဆိုတင်ခဲ့တာမျိုးမရှိခဲ့ပေမဲ့ကွယ်လွန်ချိန်အထိနေပြည်တော်မှာပဲအကျယ်ကျုပ်နေထိုင်ခဲ့ရတယ်လို့ဤဆက်သူတွေကဆိုပါတယ်။အသက်49နှစ်အရွယ်ဦးစော်ထေးဟာ2020ပြည့်ရွေးကောက်ပွဲနောက်ပိုင်းအစိုးရနဲ့တက်မတော်တင်းမာနေချိန်ဆေးဆက်ညှိနှိုင်းရေးကိစ္စတွေမှာအဓိကပါဝင်ခဲ့သူဖြစ်ပါတယ်။အာဏာသိမ်းမှုဖြစ်ပွားခဲ့ပြီးတဲ့နောက်သူလည်းထိမ့်သိမ်းခံခဲ့ရပါတယ်။ထိမ့်သိမ်းခံထားရကနေပြန်လွတ်လာပြီးတဲ့နောက်မှာတော့ယာရုကနေအနားယူခဲ့ပါတယ်။ဦးစော်ဒေးဟာလက်ရှိစစ်ကောင်စီတရင်ထုတ်ပြန်ရေးအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ဇော်မင်းထွန်းနဲ့စစ်တပ်ကတူကလေးကတငယ်ချင်းတွေဖြစ်ပြီးအပတ်စဉ်39ဆင်းတွေဖြစ်ပါတယ်။ဦးစော်ဒေးဟာအမြောက်တပ်မှစတင်တာဝန်ထမ်းဆောင်ပြီးနောက်ပိုင်းလေကြောင်းရန်ကာကွယ်ရေးတပ်ကိုရောက်ခဲ့တာကနေအဲ့ဒီမှာနာဝတတပ်မတော်အစိုးရလက်ထက်ဗိုလ်ချုပ်ကြီးစိုးဝင်းနဲ့ဆောင်ခဲ့ပါတယ်။ဗိုလ်ချုပ်ကြီးစိုးဝင်းဝန်ကြီးချုပ်ဖြစ်တော့ဦးစော်ဒေးဟာဗိုလ်မှုအဆင့်နဲ့အရက်ဖက်ကိုပြောင်းခဲ့ပြီးအဲ့ဒီအချိန်အစိုးရရုံညွှန်ကြားရေးမှူးတာဝန်ယူခဲ့သူပါ။တာဝန်ကြီးကြီးပိုင်းတွေထမ်းဆောင်ရမှာပါဝင်ခဲ့သူတဦးလို့ဆိုနိုင်တယ်လို့တက်မတော်အစိုးရကနေအရသာအစိုးရမပြောင်းခင်ဗိုလ်ချုပ်ကြီးစိုးဝင်းကွယ်လွန်တော့ဝန်ကြီးချုပ်အသစ်ဖြစ်လာသူဦးသိန်းစိန်အစိုးရလက်ထက်မှာဆက်လက်တာဝန်ထမ်းဆောင်လာခဲ့ပါတယ်။ဦးသိန်းစိန်တမရဖြစ်လာတဲ့အခါမှာမီဒီယာအရက်ဖက်အဖွဲ့အစည်းတွေနဲ့ပြည်သူလူထုကြားကအမြင်တွေကိုတမရစီတင်ပြရတဲ့တာဝန်ကသူ့ရဲ့အဓိကတာဝန်ဖြစ်လာပါတယ်။ဒီတာဝန်ကိုညွှန်ကြားရေးမှူးဒုတိယညွှန်ကြားရေးမှူးချုပ်တာဝန်တွေနဲ့ထမ်းဆောင်ခဲ့ပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရလက်ထက်မှာဒေါအောင်ဆန်းစုကြည်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ယာဒုအတွက်ဖွဲ့စည်းတဲ့နိုင်ငံတော်အတိုင်ပင်ခံရုံးနဲ့အစိုးရရဲ့ပြောရေးဆိုခွင့်ရှိသူတဦးဖြစ်လာတယ်လို့ညွှန်ကြားရေးမှူးချုပ်လည်းဖြစ်လာပါတယ်။ငင်းငင်းလုပ်ငန်းစဉ်မှာအဓိကပါဝင်ခဲ့သူတဦးလည်းဖြစ်ပါတယ်။သူနဲ့အတူငင်းငင်းလုပ်ငန်းတွေမှာတူတူလုပ်ကင်ခဲ့တဲ့အစိုးရရဲ့ငင်းငင်းရေးအကျိုးဆောင်တဦးဖြစ်တဲ့ဦးလာမောင်ရွှေကတော့ဦးစော်ထေးကွယ်လွန်တာနဲ့ပတ်သက်လို့အခုလိုပြောပါတယ
်။ဦးစော်ထေးနဲ့ကျွန်တော်2011ခုနှစ်မှာစပြီးတော့ကျွန်တော်တွေ့ခဲ့တယ်။အဲ့ချိန်တော့တူတူညွှန်ကြားမှုတောင်းယူလာတယ်။2016မှာတော့ပင်လုံးအကျိုးပြင်ဆင်ရေးကော်မတီတာဝန်ကျွန်တော်တို့စာယူရခြင်းမှာသူနဲ့တွဲပြီးကျွန်တော်လုပ်ခဲ့တယ်။နောက်ပိုင်းမှာတော့သူကအစိုးရအစုအဖွဲ့ရဲ့ UPDGC အတွေ့အမှုတာဝန်သူယူခဲ့တာတွေ့ရတယ်။ဒုတိယပြန်တော့သူက2018ခုနှစ်နောက်ပိုင်းမှာတော်တော်လေးလည်းသူအနေနဲ့နေရာလည်းရလာတယ်။တော်လေးလည်းလုပ်နိုင်ခဲ့တာတော့တွေ့ရတယ်။2018 2019 20ဒီကတော့သူတော်တော်လေးလုပ်နိုင်ခဲ့တဲ့နှစ်တွေလို့ပြောရမယ်။သူကကျွန်တော်တို့တွေ့ခဲ့တဲ့အစိုးရရရှိကြီးတွေထဲမှာတော့တော်တော်ပန်းနဲ့နေမှာပြီးတော့ပေါင်းတင်ဆက်နေ EO ခေါင်းဆောင်တွေကိုသူတော်တော်လေးညွှန်ကြားမှုဆောင်နိုင်တယ်လို့ရက်ဖက်ကပညာရှင်တွေတသက်ပညာရှင်တွေလည်းသူတော်တော်လေးညွှန်ကြားမှုဆောင်နိုင်ပြီးတော့သူလုပ်ခဲ့တာတွေ့ရပါတယ်။သူဒီသွားတာတော့မျိုးကောင်းပါတယ
်။ NLD အစိုးရလက်ထက်ကအနီးကပ်လက်တွဲလှုပ်ဆောင်ခဲ့ဘူးသူလည်းဖြစ်လက်ရှိ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့ဒုနိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဦးမိုးစောဦးကလည်းဦးစော်ထေးကွယ်လွန်သွားတဲ့အတွက်စိတ်မကောင်းဖြစ်မိကြောင်းအခုလိုပြောပါတယ်
။ကိုစော်ထေးဆုံးသွားတယ်လို့သတင်းကြားတော်တော်လေးကတော့စိတ်မကောင်းဖြစ်မိပါတယ်။အမှန်တော့သူနဲ့ကျွန်တော်နဲ့ကဒီဘက်နောက်ပိုင်းပေါ့လေငင်းငင်းနဲ့ပတ်သက်တဲ့ကိစ္စတွေမှာတော့ဒါအလုပ်အတူတွဲလုပ်ခဲ့ပူတယ်။ဒီမတိုင်ခင်ကတော့သူ့သဘောထားတွေပါတယ်ကျွန်တော်လည်းမကြိုက်တာတွေအများကြီးရှိပါတယ်။ယူဆမတူတာတွေလည်းအများကြီးရှိတယ်။သို့တော်လည်းသူနဲ့ဒီအလုပ်အတူတွဲလုပ်ဖြစ်တဲ့အခါမှာတော့သူက ဒီအလုပ်ကိုတော်တော်ယူဆိုင်တယ်ဒီ professional ဖြစ်စူးစမ်းရတယ်ပေါ့နော်အဲစူးစမ်းရတယ်သူတကယ်လည်းဒီအောင်မြင်လုပ်ငန်းအောင်မြင်မှုအတွက်ကိုလည်းဒါအလေးထားတာကိုတွေ့ရတယ်ပေါ့နော်ဒါအဲ့အတွက်ကတော့အခုပါဖြစ်ဖြစ်ကဒီလူလူတယောက်ဒါသိဆုံးသွားတာဆုံးရှုံးသွားတဲ့ဟာတော့တော်တော်စိတ်မကောင်းဖြစ်စရာပါပဲ
KNU ကရင်မျိုးသားစည်းရုံးရဲ့ထွေထွေတွင်ရမူဖရိုစောတာဒိုမူကတော့ဥစော်သေးဟာအရေးချင်းရှိတဲ့ပြိုင်ဘက်တူလို့ယူဆကြောင်း VOE ကိုပြောပါတယ်
။ကိုတော်သေးကတော့ကျွန်တော်တို့ဟိုလက်ခွေသမားချင်းချင်းပြောရမယ်ဆိုတော့လေတတိရှိတဲ့တတိရှိပြီးအရေးချင်းရှိတဲ့ပြိုင်ဘက်တူရလို့တော့သတ်မှတ်လို့ရပါတယ်လို့သူကတော့ငင်းချမ်းရေးကိုတကယ်လိုလားပုံတော့ရတယ်ဒါပေမဲ့သူလိုလားတဲ့ငင်းချမ်းကြီးကသူ့ရဲ့ရှုထောင့်ကနေဖြစ်နေတာပေါ့နော်အဲ့ဒါကြောင့်ကျွန်တော်ခုနပြောသလိုပဲဟိုတကယ်ဟိုအရေးချင်းရှိတဲ့ဟိုထိုးဘက်တယောက်ပုံစံမျိုးပုံစံကိုကျွန်တော်ကဥပမာပေးတာပါဟိုတစ်ဖက်မှာတော့ဒီပုံကိုရေးရတော့ကောင်းတယ်အဖော်ရွှေတယ်ကျွန်တော်တို့လှုပ်လှုပ်လို့ရတယ်ဒါပေမဲ့ဘူဝရပိုင်းဆိုင်ရာမှာတော့ဟိုကျွန်တော်တို့တော့တကယ်အကောင်းဆုံးပြန်ပိတ်တွေတော့ဖြစ်ခဲ့ကြပါတယ်လို့
ချက်ခိုင်ဖွံ့ဖြိုးရေးအစိုးရနဲ့ NLD အစိုးရလိုမတူညီတဲ့အစိုးရနှစ်ဆက်လုံးရဲ့ယုံကြည်မှုကိုရခဲ့ပြီးအစိုးရမူဝါဒတွေကိုသတင်းစာရှင်းလင်းပွဲတွေမှာထွက်ပြောခဲ့သူဖြစ်တာကြောင့်မီဒီယာနဲ့ဆက်ဆံရေးရှိသူတဦးလည်းဖြစ်ပါတယ်သူကွယ်လွန်နာနဲ့ပတ်သက်လို့သတင်းသမားတဦးလည်းဖြစ်သတင်းမီဒီယာအဖွဲ့ဝင်ဟောင်းတဦးဖြစ်တဲ့ဦးမြင့်ကျော်ကအခုလိုမှတ်ချက်ပေးပါတယ
်ဦးစွန်တင်နိုင်ငံကတော့ဒီသတင်းဒီပိုင်ကွင်းကိစ္စပေါ့နော်ဟိုသတင်းရယူခွင့်ကိစ္စတွေနဲ့ပတ်သက်လို့ဟိုမန္တလေးရဲ့ဆွေးနွေးပွဲတွေအနည်းပြတော့မှလုပ်တဲ့ဆွေးနွေးပွဲတွေမှာစုံမှုတဲ့ဟိုအဲ့ဒီအပိုင်းတွေတော့ရှိတယ်ဟိုသတင်းသိနာလည်မှုနဲ့ကိစ္စအရေးကြီးတဲ့အကြောင်းတွေဟိုပြောပြတာပေါ့နော်ဆိုတော့အဲ့ဒီဟာတွေကိုလည်းသူကဟိုနားလည်သဘောပေါက်တဲ့ဟိုသဘောမျိုးသူပြောတာကိုသတိထားမိတယ်ဆိုတော့သူနဲ့ပတ်သက်တဲ့ဟိုကတော့တော်ဒီအကြောင်းအရာတွေကိုဟိုထဲထဲဝင်ဝင်တော့နားလည်တယ်တော်တော်တစ်ခါလေးမှကျွန်တော်တို့ယက်တီချက်နဲ့သူတို့ဟိုရှုမြင်တဲ့ယက်တီချက်တွေကွာဟမှုတွေတော့ရှိတာပေါ့နော်ဟိုဒူတော်တယောက်လို့တော့ဟိုကျွန်တော်တော့ပြောချင်ပါတယ
်ကွယ်လွန်ချိန်မှာအသက်49နှစ်သားရှိပါသေးတယ်သူဟာမှုစော်ဆိုတဲ့ကလောင်ညီနဲ့လဲစာအုပ်တွေရေးသားခဲ့သူတဦးဖြစ်ပါတယ်ကွယ်လွန်ချိန်မှာဇနီးနဲ့ဆယ်ကျော်သက်အရွယ်သမီးတဦးကျန်ခဲ့ပါတယ်